ောင်တရုတ်ပင်လယ်ကပိုင်ဆိုင်မှုအငင်းပွားနေတဲ့ရေပြင်နယ်နေမှာငင်းချမ်းရေကိုကာကွယ်ဖို့နဲ့ပဋိပက္ခကိုဖြည့်ရှင်ဖို့အမေရိကန်ပြည်ထောင်စုအနေနဲ့ပိုးပြီးကြီးမားတဲ့ခန့်ခန္ဓာကနေပါဝင်ပါလို့ဗီယက်နမ်ကပန်ကြားလိုက်ပါတယ်။အမေရိကန်အနေနဲ့ပိုးပြီးအားကောင်းကောင်းပြောဆိုပြီးရေချောင်းဘေးကင်းလူညိုရင်းနဲ့ဒေသရင်းလူညိုရင်းအပြည်ပြည်ဆိုင်ရာဥပဒေနဲ့ညီအငင်းပွားမှုတွေကိုဖြည့်ရှင်ရေတို့အတွက်လက်တွေ့ကြတဲ့နောက်ထပ်လှုပ်ဆောင်မှုတွေကိုလုပ်လိမ့်မယ်လို့မိမိတို့အနေနဲ့မျှော်လင့်ပါကြောင်းဗီယက်နမ်နိုင်ငံသားရဲ့ဌာနပြောခွင့်ရလိုဟိုင်ဘင်းကဟနွိုင်းမြို့တော်မှာပြောတာပါ။အငင်းပွားရေပြင်ပိုင်နဲ့မှာပြီးခဲ့တဲ့လအတွင်းတရုတ်တို့ကအငင်းပွားပွဲရေနံတွင်တစ်ခုတိစောက်ခဲ့တဲ့နောက်မှာဗီယက်နမ်နဲ့တရုတ်တင်မော်တွေဆက်ပြီးထိတ်တိုက်တွေ့နေကြတာနဲ့အမျှအမေရိကန်အနေနဲ့ဘူပီပါဝင်ပတ်သက်ဖို့ဗီယက်နမ်ကအခုလိုပန်ကြားလိုက်တာပါအငင်းပွားမှုမှာဘယ်ဘက်ကမှမလိုက်ဖဲဒေသရင်းနိုင်ငံတွေအနေနဲ့သူတို့ရဲ့အငင်းပွားမှုတွေကိုငြင်းငြင်းချမ်းချမ်းဖြေရှင်းကြစီလို့ကြောင်းအမေရိကန်ကပြောထားပါတယ်ဒါပေမဲ့လည်းမကြာသေးခင်ကစင်ကာပူမှာကျင်းပခဲ့တဲ့စစ်ပက်ဆိုင်ရာဆွေးနွေးပွဲတစ်ခုအတွင်းအမေရိကန်ကာကွယ်ရေးဝန်ကြီးချက်ခီဂိုကတရုတ်နိုင်ငံဟာတောင်တရုတ်ပင်လယ်ကရေပြင်ကိုပိုင်ဆိုင်ကြောင်းပြောတဲ့နေရာမှာမဒီမငြိမ်ဖြစ်စေတဲ့တပတ်သက်လှုပ်ဆောင်ချက်တွေလုပ်ခဲ့တယ်လို့ပြောခဲ့ပါတယ်